Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2019ခုနှစ်ဖေဖော်ဝါရီလ22ရက်ဗုဒ္ဓနေ့ညနေ6:00ခွဲကနေ 9:00 ထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမရှားဖုံပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါရှင
်မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပတ်သတင်းတွေကိုမက်ကင်ဖြူတွေနဲ့ကျွန်တော်ကြော်သိမ်းကြည့်ညမှာပါအမေရိကန်မှာတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြန်ပို့မယ်မူဝါဒအသစ်တွေအမိမြေလွန်ကျိုးရေးဌာနကချမှတ်လိုက်ပါတယ်။နောက်ကိုရီးယားကောင်းဆောင်ရဲ့အဖေတို့အမေခွဲကိုတည်ဆုံတဲ့ဖြစ်ရမှာတန်တရားရှိတဲ့နောက်ကိုရီးယားတန်တမန်တူအပါအဝင်နောက်ကိုရီးယားနိုင်ငံသားနောက်ထပ်3ဦးကိုစစ်ဆေးခြင်းတယ်လို့မလေးရှားရဲကပြောပါတယ်။2016ခုနှစ်တွင်ကမ္ဘာတဝန်းလူခွင့်ရေးကျင်းပဆိုးရွားခဲ့တယ်လို့နိုင်ငံတကာလူငင်းချမ်းသာခွင့်အဖွဲ့ကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။သတင်းတွေပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့
The memo regarding the executive order Border Security and Immigration Enforcement Improvements outlines the steps that DHS will take to secure the nation's southern border, prevent further illegal
migration. နေဇာလုံဂျုံရင်းနဲ့တရားမဝင်နေထိုင်သူတွေနဲ့ပတ်သက်ပြီးတည်တင်းကြကြကင်တွယ်သွားဖို့ American Imperial ပြောခွင့်ရရှောင်းစပယ်ဆာပြောဆိုချက်ပါအပြည့်အစုံကိုနောက်ပိုင်းမှာနှาศင်ရပါမယ်ဒီအကြောင်းနဲ့ဒူကဘာတဝန်းကနိုင်ငံရေးခေါင်းဆောင်တွေဟာသဘောထားကွဲလွဲမှုတွေနဲ့အန္တရာယ်ကြီးတဲ့အခြေအနေကိုဖန်တီးနေတဲ့ကြောင်း Amnesty International အဖွဲ့ရဲ့ပြောဆိုချက်နဲ့ရှမ်းပြည်နယ်မိုင်းကန်မြို့နယ်အတွင်းထော်လာဂျီကတိမ်မောက်လို့ចောင်းသားတချို့တည်ဆုံရတဲ့အကြောင်းစာတာတွေကိုနှาศင်ရဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့မခင်ဖြူထွေးတို့ပြောပြပေးပါမယ်ရှင်
အမေရိကန်မှာတရားမဝင်နေထိုင်နေသူတန်ပေါင်းများစွာကိုမူရင်းနိုင်ငံတွေစီပြန်ပို့မယ်မူဝါဒတွေကိုအမေရိကန်အမိမြေလွန်ကျိုးရေးဌာနကချမှတ်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လကထုတ်ပြန်ထားတဲ့အမိန့်ညွှန်ကြားချက်နှစ်ခုကိုဘယ်လိုအကောင့်အထည်ဖော်မယ်ဆိုတာကိုအသေးစိတ်ဖော်ပြထားတဲ့လှုပ်ထုံးလုပ်နည်းတွေကိုအမိမြေလွန်ကျိုးရေးဌာနဝန်ကြီးဂျွန်ကယ်လီကအင်္ဂါနေ့မှာထုတ်ပြန်တာပါ။အရင်သမ္မတဘရက်ကိုဘာမားလက်ထက်တုန်းကတော့ရာဇဝတ်မှုကျူးလွန်ထားတဲ့တရားမဝင်နေထိုင်သူတွေကိုပဲဥတီချက်ထားပြီးမူရင်းနိုင်ငံတွေစီပြန်ပို့ခဲ့တာပါ။အရင်ကလုပ်ခဲ့တဲ့မူဝါဒတွေကိုဝန်ကြီးကယ်လီကပြန်အောင်သိမ်းလိုက်ပြီးအခုဦးစားပေးလှုပ်ဆောင်မယ့်မူဝါဒတွေကိုချမှတ်တာပါ။ရာဇဝတ်မှုတစ်ခုခုနဲ့အပြည့်စုံအောင်ဆုံးဖြတ်ခံထားရသူ၊ဒါမှမဟုတ်ဆွဲချက်တင်ခံထားရသူ၊ဆွဲချက်တင်နိုင်တဲ့ပြစ်မှုတစ်ခုခုကိုကျူးလွန်ထားသူ၊အစိုးရထောက်ပံ့ခြင်းကိုလိမ်ညာရယူသူ၊လူမှုကြီးကြပ်ရေးတာဝန်ရှိသူတို့ရဲ့ဆုံးဖြတ်ချက်အရအများပြည်သူလုံခြုံရေး၊ဒါမှမဟုတ်နိုင်ငံတော်လုံခြုံရေးကိုချင်းချောက်သူတွေကိုအဓိကဦးတည်ချက်ထားပြီးတော့ဖမ်းဆီးပြန်ပို့မှာဖြစ်ပါတယ်။ကလေးဘဝမှာအမေရိကန်ကိုတရားမဝင်ရောက်လာသူတွေ၊ဒါမှမဟုတ်အမေရိကန်နိုင်ငံသားသို့မဟုတ်အမေရိကန်နေထိုင်ခွင့်ရှိသူတွေရဲ့မိဘတွေကတရားမဝင်နေထိုင်သူတွေဖြစ်တယ်ဆိုရင်တော့အဲ့ဒီလူတွေကိုအရေးမယူပဲဆိုင်းငံ့ထားဖို့ညွှန်ကြားထားတဲ့သမ္မတဥပမာရဲ့အမိန့်တွေကိုတော့ဒီအတိုင်းပဲဆက်ထားသွားမှာဖြစ်ပါတယ်
။သတင်းဌာနတချို့ဟာဗက်လိုက်ပြီးမမှန်မကန်သတင်းတွေကိုတမင်ရွယ်ချက်နဲ့ထုတ်ပြန်နေတယ်လို့ဆိုပြီးမီဒီယာတွေဟာအမေရိကန်ပြည်သူတွေရဲ့ရန်သူပဲလို့သမ္မတဒေါ်နယ်ထရမ့်ကတစိမ့်တည်းပြောဆိုခဲ့တာနဲ့ပတ်သက်ပြီးတော့အင်ဂျီရောပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကသမ္မတဘက်ကနေကောက်ွယ်ပြောဆိုနေပါတယ်။အမေရိကန်ရဲ့အခြေခံဥပဒေပြင်ဆင်ချက်မှာဖော်ပြထားတဲ့အတိုင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာတွေရဲ့အခန်းကဏ္ဍကိုသမ္မတကအထူးလေးစားပါတယ်လို့မစ္စတာစပိုင်ဆာကသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့ဒါကနှစ်ဖက်စလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်လို့လည်းသူကပြောပါတယ်။တချို့သတင်းဌာနတွေဟာသတင်းတွေကိုမှန်မှန်ကန်ကန်မျက်မျှတတမတင်ပြပဲသူတို့လုပ်ချင်တယ်လို့လုပ်နေတဲ့အပေါ်မှာသမ္မတကအခုလိုပြောဆိုပုံရတယ်လို့မစ္စတာစပိုင်ဆာကပြောပါတယ်။ပြီးခဲ့တဲ့ကြာသပတေးကအချိန်ကြာကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းမှာသတင်းထောက်တူကသတင်းမီဒီယာတွေကိုရန်သူလိုယူဆနေတဲ့သမ္မတထရမ့်အနေနဲ့သူ့ရဲ့ပြုမှုပြောဆိုပုံတွေကိုပြန်ပြီးတော့ရှင်းလင်းလို့စိတ်ဒါမှမဟုတ်နောက်တရတာမျိုးရှိပါသလားလို့မေးခဲ့တယ်လို့ဒါကိုပြန်လည်တုတ်ပြန်တဲ့အနေနဲ့ဒီသတင်းမီဒီယာတွေနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့စိုးရင်ချက်တွေကိုအင်ပီရောပြောခွင့်ရပုဂ္ဂိုလ်စပိုင်ဆာကပြန်လည်သုံးသပ်ပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတထရမ့်ပြောသလိုမျိုးပဲလို့သတင်းတွေကတော့ဖြစ်မှန်ကန်မှုမရှိဘူးမမျှတဘူးလို့ဆိုတာမျိုးကိုတော့ဥပမာပြီးပြောဆိုတာမရှိခဲ့ပါဘူးရှင်။
မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့အဖေတို့အမေခွဲကိုကင်ဂျွန်နမ်တည်ဆုံသွားတဲ့ဖြစ်ရပ်တွေတန်ရရှိတဲ့မြောက်ကိုရီးယားတန်တမန်တူအပါအဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား3ဦးကိုစစ်ဆေးမေးမြန်းခြင်းနဲ့လို့မလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။နောက်ထပ်တန်ရရှိထားသူတွေထဲမှာတဦးကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်ဟျန်ကွန်ဆောင်ဖြစ်တယ်လို့ကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မလေးရှားရဲချုပ်ခါလစ်အဘူဘီကာကပြောပါတယ်။တခြားတန်ရရှိသူတွေကတော့မြောက်ကိုရီးယားလေကြောင်းလိုင်းအဲခေါ်ယူမှာလုပ်တဲ့ကင်အော့ဂ်ဟီဆိုသူနဲ့ရီဂျီယူလို့ဆိုသူမြောက်ကိုရီးယားနိုင်ငံသားတို့ဖြစ်တယ်လို့ပြောပေမဲ့နောက်ဆိုးလူနဲ့ပတ်သက်တဲ့အသေးစိတ်တွေကိုတော့မပြောပါဘူး။နောက်ထပ်တန်ရရှိထားသူတွေဟာကွာလာလမ်ပူမြို့တော်မှာပဲရှိနေသေးပြီးကိုယ်တိုင်လာပြီးအစ်စ်မခံဘူးဆိုရင်တော့အတင်းအကျပ်အစ်စ်ခံခံရမယ်လို့ရဲချုပ်ဘေကာကပြောပါတယ်။မလေးရှားနိုင်ငံကနေမြောက်ကိုရီးယားနိုင်ငံကိုပြန်ထွက်ပြေးသွားပြီလို့ယူဆထားတဲ့တခြားတန်ရရှိသူမြောက်ကိုရီးယားနိုင်ငံသားတွေကိုမလေးရှားနိုင်ငံကိုပြန်ပို့ပေးဖို့လေမလေးရှားရဲကမြောက်ကိုရီးယားအစိုးရကိုအကြောင်းကြားထားပါတယ်။အဲ့ဒီလူတွေဟာဒီဖြစ်ရမှာအကြီးအကျယ်ပါဝင်ပတ်သက်နေတယ်လို့ယူဆထားကြောင်း ဒါကြောင့်သူတို့ကိုဖမ်းဆီးပြီးပြန်လွှဲပေးရေးကူညီဖို့မြောက်ကိုရီးယားတန်ယုံကိုပန်ကြားထားကြောင်းမလေးရှားရဲ့ချုပ်အဘူဘေကာကပြောသွားပါတယ်
ဟောင်ကောင်အုပ်ချုပ်ရေးအကြီးအကဲဟောင်ဒေါ်နယ်ဆန်းကိုအာဏာအလွဲသုံးဆမှုနဲ့ဟောင်ကောင်တရားရုံးတစ်ခုကထောင်လိုက်ဒဏ်လ20ချမှတ်လိုက်ပါတယ်အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာဆန်းဟာအစိုးရထံကနေရုပ်သံလုပ်ငန်းလိုင်စင်ရဖို့ကြိုးစားနေတဲ့ဆက်သွယ်ရေးကုမ္ပဏီတစ်ခုကအတိတ်ကယင်းနီမြုပ်နှံရှင်တဦးထံကနေစိန်ခံတိုက်ခန်းတစ်ခုငှားရမ်းဖို့အတွက်ညှိနှိုင်းခဲ့တာကိုဖုံးကွယ်ထားခဲ့တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲအပြည့်ရှိတဲ့အကြောင်းအမိန့်ချခံခဲ့ရတာပါမစ္စတာဆန်းအပေါ်ပြစ်ဒဏ်ချမှတ်ကြောင်းကြေညာခဲ့တဲ့အထက်တရားသူကြီးအန်ဒရူးချန်ကသူ့လှုပ်သက်တန်းတလျှောက်မှာအခုလိုထိတ်ဆုံးကအရာရှိတဦးအနိုင်ဆုံးအဆင့်ကိုရောက်သွားတာမျိုးတခါမှမတွေ့ခဲ့ရဘူးလို့ပြောပါရယ်ဟောင်ကောင်ကို2005ခုနှစ်ကနေ2012ခုနှစ်အထိဦးဆောင်ခဲ့တဲ့မစ္စတာချန်အခုလိုပြစ်ဒဏ်ချမှတ်ခံလိုက်ရတာကြောင့်နှစ်ပေါင်းများစွာအစိုးရလုပ်ငန်းတွေမှာထူးထူးခြားခြားဆွမ်းဆောင်ခဲ့တဲ့သူ့ရဲ့ပုံရိပ်ကိုထိခိုက်စေခဲ့ရတာပါဟောင်ကောင်သမိုင်းမှာတော့သူဟာရာဇဝတ်မှုနဲ့ပြစ်ဒဏ်ချခံရတဲ့အမြင့်ဆုံးအစိုးရအရာရှိဖြစ်ပါတယ်သူကအခုပြစ်ဒဏ်အပြင်လက်စားမှုတရားဆွဆွဲချက်နဲ့လည်းစက်တင်ဘာလမှာထပ်မံတရားရင်ဆိုင်ရဖို့ရှိနေပါတယ်။လောလောဆယ်ကတော့ဒီလက်စားမှုဆွဆွဲချက်နဲ့ပတ်သက်ပြီးတရားသူကြီးတွေကြားမှာတညိတညွတ်တဲ့ဆုံးဖြတ်ချက်မချနိုင်သေးပါဘူး။တရှင်းတဲ့အစိုးရတရားထားရှိနိုင်တဲ့အပေါ်မှာနာမည်ကောင်းရခဲ့တဲ့ဟောင်ကောင်မှာမကြခင်နှစ်ပိုင်းတွေကစလို့အစိုးရအတွင်းအကျင့်ပြတ်ချစားမှုတွေအတော်များများဖြစ်ခဲ့ပါတယ်ရှင်။
ဒီ American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့ဗိုလ်တူးညနေဘက်သတင်းတွေကိုတိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကဘာပေါ်ကချမ်းသာတဲ့နိုင်ငံတွေမှာရောဆင်းရဲတဲ့နိုင်ငံတွေမှာပါလူခွင့်ရေးခြေနေတွေဘယ်လိုရှိနေလဲဆိုတာကိုအပြင်းထန်ဝေဖန်ထားတဲ့အစီအစဉ်အသစ်တစ်ခုကိုနိုင်ငံကလူချင်းချမ်းသာခွင့်အဖွဲ့ AI ကထုတ်ပြန်လိုက်ပါတယ်။2016ခုနှစ်ဟာအစိတ်အတောက်ဖြစ်စေအခြေအနေအငင်းပွားပွဲဖြစ်စေတဲ့နိုင်ငံရေးလေလုံးတွေပြောဆိုတာစိုးရိမ်ပွဲကောင်းအောင်ပုံများခဲ့ပြီးဆီးရီးယား၊ယီမင်နဲ့တောင်ဆူဒန်နိုင်ငံတွေမှာလူတွေအသက်ခံရတဲ့ပြည့်တွေပေါ်နိုင်ငံတကာကစိတ်ဝင်စားမှုမရှိခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့ AI ကပြောပါတယ်။2016ခုနှစ်ကြောင်းစဉ်းစားမယ်ဆိုရင်အမျိုးသမီးအမျိုးသားတွေနဲ့ကလေးငယ်တွေရဲ့လူခွင့်ရေးကိုလျှူရှူခဲ့မေ့လျော့ခဲ့အရေးမပါတယ်လို့သဘောထားခဲ့တဲ့နှစ်တစ်နှစ်အဖြစ်ကျွန်တော်တို့သတ်မှတ်ပါတယ်လို့ AI ဖွဲ့ရဲ့တွင်မှုချုပ်ဆာလီရှက်တီကပဲရစ်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်ပြောသွားပါတယ်။ငါတို့နဲ့မင်းတို့ဆိုတဲ့အန်ဒရယ်ရှိတဲ့နိုင်ငံရေးလေလုံးတွေကဘာတဝမ်းကြီးထွားခဲ့တဲ့နှစ်လည်းဖြစ်ပါတယ်လို့မစ္စတာရှက်တီကပြောပါတယ်။ကဘာလူခွင့်ရေးခြေနေဆိုတဲ့ AI ဖွဲ့ရဲ့အစီရင်ခံစာထဲမှာအီသီယိုးပီးယား၊ဘင်္ဂလားဒေ့ရှ်နဲ့ရုရှားနိုင်ငံတွေမှာတည်င်းလူလောက်ခွင့်ကိုဖိနှိပ်ဖို့အစိုးရတွေကကြိုးစားတာတွေကနေဆီးရီးယား၊ယီမင်နဲ့ဆူဒန်နိုင်ငံတွေမှာအရက်သားတွေကိုရရဆက်ဆက်တိုက်ခိုက်တာတွေအထိဖြစ်ရတွေကိုအပြင်းထန်ဝေဖန်ဖော်ပြထားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်လို့တော့ရခိုင်ပြည်နယ်ဘက်ကလူခွင့်ရေးချိုးဖောက်မှုတွေကိုထောက်ပြဝေဖန်ထားပါတယ်
။အမေရိကန်ပြည်ထောင်စုဟာသူ့ရဲ့ဥရောပမဟာမိတ်နိုင်ငံတွေနဲ့သဘောထားကွဲလဲတာတွေမကြခဏဖြစ်လေရှိပေမဲ့လည်းဒီမဟာမိတ်တွေနဲ့ဆက်ပြီးတော့လက်တွဲသွားဖို့တနိဋ္ဌာန်အခိုင်အမာချထားပါတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်အမတ်ကြီးနီကီဟဲလီကပြောဆိုလိုက်ပါတယ်။မူဝါဒဆိုင်ရာကွဲပြားမှုတွေနဲ့အခြေတင်ဆွေးနွေးရတာတွေဘယ်လိုပဲရှိရှိနောက်ဆုံးကြရင်တော့အမေရိကန်ဟာဥရောပကမဟာမိတ်တွေနဲ့ပတ်သက်လာရင်တနိဋ္ဌာန်ခိုင်မာတယ်ဆိုတာကိုတော့ဘယ်သူကမှလွဲမကောက်ယူလို့မရပါဘူးလို့ Mrs. Kelly ကဒီလုံခြုံရေးကောင်စီမှာအင်္ဂါနေ့တုန်းကပြောသွားတာပါမြောက်တလန်တိတ်စာချုပ်နေတိုးမဟာမိတ်အဖွဲ့ဟာတမိုင်းတခြားအမေရိကန်ရဲ့အခိုင်အမာဆုံးမဟာမိတ်ဖြစ်တယ်လို့ဆိုပြီးဒီအဖွဲ့ကိုအရင်ချက်ပို့ပြီးတော့ထိရောက်တဲ့အဖွဲ့အစည်းတစ်ခုဖြစ်လာအောင်အမေရိကန်ကကြိုးစားနေတယ်လို့လည်းတန်မတ်ကြီးဟယ်လီကပြောသွားပါတယ်။ဒါကတော့ဒုသမရမိုက်ဖန့်စ်တနင်္လာနေ့တုန်းကပြောသွားတဲ့အပေါ်မှာအလားတူထပ်မံပြောဆိုလိုက်ကြပါ။နေတိုးတွင်းမှုချုပ်ယန်စတိုတန်ဘတ်နဲ့တနင်္လာနေ့တုန်းကတွေ့ဆုံချိန်မှာဒုသမရဖန့်စ်ကနေတိုးမဟာမိတ်နိုင်ငံတွေနဲ့ဆက်ဆံရေးဆက်လက်ထားရှိဖို့အမေရိကန်ကအခိုင်အမာစိတ်ပိုင်းဖြတ်ထားတဲ့အကြောင်းဒါပေမဲ့တစ်ချိန်တည်းမှာလည်းတခြားဖွဲ့ဝင်နိုင်ငံတွေအနေနဲ့သူတို့ကြားခံရမယ့်ကာကွယ်ရေးဆိုင်ရာအသုံးစရိတ်တွေကိုမျှမျှတတကြားခံဖို့လိုအပ်တယ်လို့ပြောဆိုခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်နိုင်ငံအားလုံးကအသုံးစရိတ်တွေမျှဝေကြားခံဖို့ကိစ္စမစ္စတာဖန့်စ်ရဲ့ပြောဆိုမှုကိုမစ္စတာစတိုတန်ဟတ်ကလည်းသဘောတူပါတယ်ရှင်။
ကုလသမဂ္ဂဆိုင်ရာရုရှားတမန်ကြီး Vitaly Churkin ဒီသတင်းပတ်တွင်တည်ဆုံသွားတဲ့အကြောင်းရင်းကို New York City ကစစ်ဘက်ဆိုင်ရာစစ်ဆေးသူတွေအခုချိန်ထိစမ်းစစ်လို့မရသေးပါဘူး။အသက်64နှစ်အရွယ်တမန်ကြီး Churkin တနင်္လာနေ့ကဘာကြောင့်ရုတ်တရက်တည်ဆုံသွားရတာလဲဆိုတာကိုသိဖို့နောက်ထပ်စမ်းစစ်တာတွေလုပ်ဖို့လိုမယ်လို့စစ်ဘက်ဆိုင်ရာစစ်ဆေးသူတွေကပြောပါတယ်။နောက်ထပ်လုပ်မယ်ဆိုရင်တော့ပုံမှန်အားဖြင့်အစိတ်ဓာတ်နဲ့တခြားစမ်းသပ်စစ်ဆေးတာတွေပါမှာပါ။နောက်ထပ်စစ်ဆေးတာတွေကသတင်းပတ်ပေါင်းများစွာကြားနိုင်ပါတယ်။ Mr. Churkin ဟာ2006ခုနှစ်ကတည်းကကုလသမဂ္ဂဆိုင်ရာရုရှားတမန်ကြီးဖြစ်ခဲ့တာပါ။ ကုလသမဂ္ဂလူမျိုးရေးကောင်စီမှတက်တန်းအကြဆုံးတာဝန်ထမ်းဆောင်ခဲ့တဲ့တမန်ကြီးလည်းဖြစ်ပါတယ်။သူဟာတန်ငင်းတမန်ငင်းဆိုင်ရာကိုကောင်းကောင်းနားလည်သူဖြစ်ပြီးတိုင်းပြည်အတွက်အပြည့်အဝနှိမ့်ညွတ်လုပ်ကိုင်သူဖြစ်ပြီးတော့နှစ်လူပဲကောင်းပြီးဟာတညာရှိသူဖြစ်တယ်လို့တကမ္ဘာလုံးမှာရှိတဲ့သူရဲ့လူဖို့ကိုင်ဘက်တန်တမန်တွေကပြောကြပါတယ်။
တောင်ကိုရီးယားမျိုးသမီးတွေရဲ့ပြင်းပြအသက်ရှင်နေထိုင်နိုင်မှုတက်တန်းဟာ62နှစ်ဖြစ်ပြီးတဟကဘာပေါ်မှာပြင်းပြတက်တန်းအရှိဆုံးနေထိုင်နိုင်သူတွေဖြစ်တယ်လို့လေ့လာတွေ့ရှိချက်အသစ်တစ်ခုမှဖော်ပြထားပါတယ်။ Imperial College London နဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO တို့ပူးပေါင်းပြီးဆက်မှုဖွံ့ဖြိုးနိုင်ငံ35နိုင်ငံမှာလေ့လာဆန်းသပ်ခဲ့ကြတာမှာတော့လာမယ့်2030ခုနှစ်ကျရင်လူတွေရဲ့ပြင်းပြတက်တန်းပိုရှည်လာနိုင်ပြီးအမျိုးသားနဲ့အမျိုးသမီးတွေအကြားပြင်းပြတက်တန်းကွာခြားမှုဟာလည်းပိုပြီးတော့နှေးသွားနိုင်တယ်လို့ဆိုပါတယ်။လူတွေရဲ့ပြင်းပြတက်တန်အသက်60အထက်ရှိဖို့ဆိုတာဟာမဖြစ်နိုင်ဘူးလို့ထင်ရပေမဲ့အစိမ့်မြင့်ကျန်းမာရေးစနစ်တွေနဲ့တိုးတက်ကောင်းမွန်လာတဲ့လူမှုဝန်ကျင်ဆိုင်ရာအစီအစဉ်တွေပေါင်းစပ်မိချိန်မှာတော့အစကတည်းကအသက်ရှည်ရှည်နေထိုင်နေကြတဲ့တိုင်းပြည်တွေမှာလူတွေဟာပိုပြီးတော့အသက်ရှည်လာကြတယ်လို့အခုလ ీల ချက်ကိုဥဆောင်ခဲ့ကြသူတွေကပြောပါတယ်။နိုင်ငံတိုင်းမှာအမျိုးသမီးတွေကတော့အမျိုးသားတွေထက်ပိုပြီးတော့ပြင်းပြတက်တန်အရှိဆုံးဖြစ်ပါတယ်။တောင်ကိုရီးယားမျိုးသမီးတွေပြည်ရင်တော့ဂျပန်ပြင်သစ်စပိန်နဲ့ဆွစ်ဇာလန်နိုင်ငံကအမျိုးသမီးတွေကပြင်းပြတက်တန်းအရှိဆုံးဖြစ်ပါတယ်။သူတို့ရဲ့ပြင်းပြတက်တန်းကတော့88နှစ်ပါ။မျိုးသမီးတွေအမျိုးသားတွေရဲ့ပြင်းပြတက်တန်းမှာတော့တောင်ကိုရီးယားက84နှစ်ရှိပြီးအဲ့ဒီနောက်ဩစတြေးလျ၊ဆွစ်ဇာလန်၊ကနေဒါနဲ့နယ်သာလန်နိုင်ငံတွေက84နှစ်နီးပါးရှိပါတယ်ရှင်။နောက်ဆုံးရသတင်းတွေကိုကိုကြွကြွသိနေမှခင်ကြည့်ထွေးတို့ကြီးညာပေးခဲ့တာပါရှင်။အခုတော့သတင်းဆောင်ပါတွေကိုထုတ်လင်းပေးပါမယ်။ American နိုင်ငံရေးမှထိတ်ဆုံးရောက်နေတဲ့အကြောင်းအရာဆိုင်ရာသတင်းဆောင်ပါနဲ့အရင်စပါမယ်ရှင်။ American ပြည်ထောင်စုသမ္မတ Donald Trump ဟာမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေ American ပြည်ဝင်ခွင့်ယာယီပိတ်ပင်တဲ့မူကြမ်းကိုပြန်လည်ပြင်ဆင်ရေးဆွဲပြီးအခုသတင်းပတ်အတွင်းထုတ်ပြန်သွားဖို့ရှိပါတယ်။အမိမြေလုံခြုံရေးဌာနကလည်းတရားမဝင်နေထိုင်သူတွေကိုမူရင်းနိုင်ငံပြန်ပို့ရေးနဲ့ပတ်သက်ပြီးလဲညွန်ချက်အစ်စ်တွေချမှတ်ထားသလိုလူဝင်မှုကြီးကြရေးဆိုင်ရာလှုပ်ထုပ်လုပ်နည်းတွေနဲ့တင်းတင်းကြပ်ကြပ်ကင်တွယ်သွားမှာပါ။ VOA သတင်းတောက် Jesus Salmon Oni သတင်းကိုကိုအောင်ကပြောပြပေးမှာပါရှင်။
သမ္မတ Trump အစိုးရအဖွဲ့အနေနဲ့တရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးမူလလီရဲရင်နိုင်ငံတွေကိုပြန်ပို့ရေးအပြင်းထန်ကြိုးစားနေပါတယ်။တရားမဝင်နေထိုင်သူတွေနဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ကင်တွယ်သွားဖို့ DHS အမိမြေလုံခြုံရေးဌာနကထုတ်ပြန်တဲ့ညွှန်ကြားချက်ထဲမှာအသားပေးဖော်ပြထားပါတယ်။အိမ်ယူတော်ပြောခွင့်ရရှောင်းစပိုက်ဆာက
The memo regarding the executive order.
နေဆက်လုံခြုံရေးတရားမဝင်နေထိုင်သူတွေကိုဖမ်းဆီးပြီးတော့နေရခြင်းပြန်ပို့ရေးနဲ့ပတ်သက်တဲ့သမ္မတရဲ့မိန့်ကြေညာချက်နဲ့ပတ်သက်လို့ DHS အနေနဲ့နိုင်ငံတောင်ပိုင်းကနေဆက်လုံခြုံရေးတခါတရားမဝင်နောက်ထပ်ဝင်ရောက်လာသူတွေကိုတားဆီးဖို့နဲ့သူတို့နေရခြင်းနိုင်ငံတွေကိုတိတိကျကျမြင်မြင်ဆန်းဆန်းနဲ့အသက်သာဆုံးဖြစ်အောင်ပြန်ပို့သွားရေးလှုပ်ဆောင်သွားပါလိမ့်မယ်
။လမ်းညွှန်ချက်အစ်တစ်ထဲမှာတော့နေရရင်မူလနိုင်ငံတွေကိုအမြန်ဆုံးပြန်ပို့ရေးဒါလို့ပြန်ပို့ရမယ့်အရေးအတွက်ကိုခက်မြန်မြန်စုဆောင်းသွားဖို့နဲ့အဲ့လိုဆောင်ရွက်နေတဲ့နေဆက်လုံခြုံရေးတပ်ဖွဲ့ဝင်အင်အားတိုးမြင့်သွားရေးစာရိုင်းနဲ့ပတ်သက်ပြီးအသေးစိတ်ဖော်ပြထားပါတယ်။ ICE လို့ခေါ်တဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာနေဆက်လုံခြုံရေးအထူးတပ်ဖွဲ့နဲ့နေဆက်ကင်းလက်စောင့်ကြည့်ရေးတပ်ဖွဲ့ဝင်အင်အားနောက်ထပ်1000ကျွဲလောက်ကိုလည်းထပ်မံခန့်အပ်သွားမှာပါ။လူတွေအလုံးရင်းနဲ့သူတို့နေရရင်ပြန်ပို့သွားဖို့တခုရေဟာအဓိကရည်မှန်းချက်မဟုတ်ဘူးလို့ရှောင်းစပိုက်ဆာကပြောပါတယ
်။ The message from this white
house. သမ္မတအနေနဲ့ရော DHS အနေနဲ့ရောအဓိကပြောလိုတာကကျွန်တော်နိုင်ငံသားတွေရဲ့လုံခြုံရေးကိုချိန်ချောက်သူတွေနဲ့ရှာဆွေးမှုကျူးလွန်သူတွေကိုအရင်ဆုံးပြန်ပို့သွားမယ်ဆိုတော့ပါအဲ့လိုသေးချာဖြစ်ဖို့အတွက်လည်းအချိန်ကုန်နဲ့လှုပ်ဆောင်သွားမှာပါ
ကလေးဘွားမာရဲကအမေရိကန်ပြည်အစုကိုတရားမဝင်ရောက်ရှိလာသူတွေကိုအကာအကွယ်ပေးထားတဲ့အစီအစဉ်အရာအဲ့ဒီအခွင့်အရေးတွေကိုတော့ဖယ်ရှားသွားမှာမဟုတ်ဘူးလို့ညွှန်ကြားချက်မှာဖော်ပြထားပါတယ်သူတို့အနေနဲ့အမေရိကန်ပြည်အစုအတွင်းနေထိုင်ခွင့်နဲ့အလုပ်လုပ်ပိုင်ခွင့်ရှိပေမဲ့တရားဝင်ခွင့်ပြုထားတာတော့မဟုတ်ပါဘူးလွန်ခဲ့တဲ့ဇန်နဝါရီလနောက်ပိုင်းကမွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေအမေရိကန်ပြည်ဝင်ခွင့်ယာယီပိတ်ပင်လိုက်တဲ့သမ္မတရဲ့အမိန့်ကြေညာချက်အပေါ်နိုင်ငံတော်ဝန်လေးစိတ်တွေမျိုးကြီးတွေမှကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒါပေမဲ့လည်းအဲ့ဒီအမိန့်ကြေညာချက်ကိုတော့သမ္မတအနေနဲ့ပယ်ဖျက်သွားမှာမဟုတ်ဘူးလို့စပိုက်ဆာကပြောပါတယ်
။ We will prevail because
the ကျွန်တော်တို့အနေနဲ့ဒီအတိုင်းဆက်ထားသွားမှာပါ။ဒါနိုင်ငံကိုကာကွယ်ဖို့သမ္မတအနေနဲ့လှုပ်ဆောင်ဖို့လိုအပ်တာကိုလုပ်တာပါ။
အရင်ထုတ်ပြန်ခဲ့တဲ့ပြည်ဝင်ခွင့်ယာယီပိတ်ပင်ရေးသမ္မတရဲ့အမိန့်ကြေညာချက်အပေါ်တရားရုံးကပိတ်ပင်တားဆီးပြီးနောက်သမ္မတဒေါ်နယ်ထရမ့်အနေနဲ့အမိန့်ကြေညာချက်ကိုအခုလိုပြန်လည်ပြင်ဆင်တာဖြစ်ပါရခင်ဗျာ
။ကိုအောင်တင်ပြခဲ့တာဖြစ်ပါရရှင်။အခုတခါတော့ဒီကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်တွေနဲ့ပတ်သက်တဲ့ Amnesty International အဖွဲ့ရဲ့အစီအစဉ်စာကိုတင်ပြပေးပါမယ်။American သမ္မတ Donald Trump အပါအဝင်ကမ္ဘာတဝန်းကနိုင်ငံရေးခေါင်းဆောင်တွေဟာသဘောထားကွဲပြားမှုတွေနဲ့အန္တရာယ်ကြီးတဲ့အခြေအနေတွေကိုဖန်တီးနေတဲ့အကြောင်းနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Amnesty International အဖွဲ့ရဲ့အစီရင်ခံစာကဖော်ပြလိုက်ပါတယ်။ American ဥရောပတို့လိုနိုင်ငံကြီးတွေမှာသာမကမြန်မာနိုင်ငံလိုအာရှဒေသတွေမှာပါလူအခွင့်အရေးပြဿနာတွေကြုံနေရတယ်လို့ ကြုံနေရတာလို့ဒီလန်ဒန်အခြေစိုက် Amnesty International အဖွဲ့ရဲ့နေပတ်လည်အစီအခင်စာမှာဖော်ပြတဲ့အကြောင်း VOA သတင်းတော် Greg Flackers ရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုအောင်လွင်ဦးကတင်ပြပေးပါပါရှင်
။နိုင်ငံပေါင်း159နိုင်ငံကအခြေအနေတွေကိုဖော်ပြထားတဲ့ Amnesty International ရဲ့အစီအခင်စာမှာတော့ဆီးရီးယားပြည်တွင်းစစ်နဲ့နောက်ဆက်တွဲဒုက္ခသည်ပြဿနာနိုင်ငံသားခွင့်ရေးတွေကိုအစိုးရတွေကကန့်သတ်ချုပ်ချယ်တဲ့နိုင်ငံတွေနဲ့ပတ်သက်လို့တူရကီ၊ကျူဘာ၊ဖိလစ်ပိုင်နဲ့မြန်မာနိုင်ငံနောက်ပတ်ချင်ရခိုင်ပြည်နယ်ကအခြေအနေဆိုထည့်သွင်းဖော်ပြထားပါတယ်။ကမ္ဘာတစ်ဝန်းကနိုင်ငံရေးကောင်းဆောင်တွေအနေနဲ့စီးပွားရေးလုံခြုံရေးစိုးရိမ်စရာအခြေအနေတွေနဲ့ရင်ဆိုင်နေရတာတွေကိုအစိတ်တောက်ဖြစ်စေတဲ့အယူအဆတွေသဘောထားကိုလွဲစရာမူဝါဒတွေနဲ့တုံ့ပြန်နေတယ်လို့လည်းအစိုးရခန်းစာကထောက်ပြထားတာပါ။အမေရိကန်လိုနိုင်ငံကြီးတွေကနိုင်ငံရေးကောင်းဆောင်တွေရဲ့မူဝါဒတွေပြောဆိုမှုတွေကိုနိုင်ငံငယ်တွေကမကြာခဏအတူယူလေးရှိတတ်တယ်လို့လည်း Amnesty International ရဲ့အမေရိကန်နိုင်ငံဆိုင်ရာတာဝန်ခံအတိုတေအခွေးကပြောပါတယ်
Not only is the rhetoric dangerous but also the practice or the implementation of the policies
ပြောဆိုတွေကအနေရရှိအောင်တော့မကလက်တွေ့လုံရက်တွေမူဝါဒတွေကိုအကောင့်ထဲပေါ်တာတွေကလည်းတခြားအစိုးရတွေတူယူစရာဖြစ်လာပါလေ
အချမ်းဖက်ဝါဒကိုစိုးရင်ကြောက်ရွံ့ရကအမေရိကန်နဲ့ဥရောပမှာဒုက္ခသည်တွေပေါ်တင်းကျပ်မှုတွေလှုပ်လာတာလည်းကျူးကျောင်းစီလျမှုမရှိဘူးလို့ဆိုပါတယ်ရွှေပြောင်းခြေချသူတွေကိုတက်ဆိုင်ရာတန်းပြည်တွေကတားမြစ်ကန့်သတ်ချက်တွေလှုပ်လာတာကလည်းနိုင်ငံတကာသဘောတူညီချက်တွေစာချုပ်တွေနဲ့ပြဋ္ဌာန်းထားတဲ့ဒုက္ခသည်တွေကိုအကူအညီပေးနိုင်ငံတကာမှာကျင့်သုံးနေတဲ့စနစ်ကိုထိခိုက်စေတယ်လို့လည်း Amnesty အဖွဲ့ကအခွင့်အရေးပြောပါတယ
် Those are at risk of being completely undermined
ဒါရီအလုံးလုံးဝထိခိုက်နေတဲ့အန္တရာယ်ရှိနေပါတယ်ဒီလိုဖြစ်လာမယ်ဆိုရင်တော့လူတွေပေါ်နိုင်ငံစဉ်ပြုမှုဆက်ဆံတဲ့အခြေခံတွေလည်းဆုံးရှုံးသွားပါလိမ့်မယ်
လူခွင့်ရေးကိုအကာအကွယ်ပေးရမှာတချိန်ကဥဆောင်ဥရပြုခဲ့တဲ့တိုင်းပြည်တွေအနေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမျက်ကွယ်ပြုလာကြပြီးကိုယ်တိုင်လည်းကန့်သတ်တင်းကျပ်မှုတွေလှုပ်ဆောင်လာမှာကိုစိုးရင်ရောက်လဲ Amnesty International ရဲ့နှစ်ပတ်လည်အစီရင်ခံစာမှာဖော်ပြထားပါတယ်။ဆက်မျက်နှာ48မျက်နှာပါဝင်တဲ့အစီရင်ခံစာမှာတော့ American သမ္မတ Donald Trump, Hungary ဝန်ကြီးချုပ် Viktor Orban, Turkey သမ္မတ Recep Tayyip Erdogan နဲ့ Philippines သမ္မတ Rodrigo Duterte တို့ကိုလည်းသဘောထားကွဲပြားမှုတွေနဲ့အယူအဆမိုင်းတိုက်သူတွေစီးရင်မှာထည့်သွင်းထားပါတယ်။ Amnesty International ရဲ့ Philippines နိုင်ငံဆိုင်ရာတာဝန်ခံတူဖြစ်တဲ့ Wilna Papa ကတော့ဆိုရတဲ့လက်ထက်မှာမွေးစေဝါတိုက်ဖြည့်ကောင်းစင်နဲ့လက်လွတ်စပယ်ကံတွယ်မှုတွေကြောင့်အစိုးရကစားမှာဖိလစ်ပိုင်နိုင်ငံအကြောင်းထူးထူးခြားခြားထက်သွင်းဖော်ပြထားတာဖြစ်ကြောင်းပြောဆိုခဲ့ပါတယ
် We have allowed killings to happen on the streets without full impunity without accountability
တာဝန်ခံမှုမရှိဘဲလူငင်းချမ်းသာခွင့်အပြည့်နဲ့လမ်းတွေပေါ်မှာတပ်ဖြတ်နေတာကိုခွင့်ပြုထားပါတယ်အခုထိလည်းဆက်ဖြစ်နေသေးပါ
Amnesty International ရဲ့နှစ်ပတ်လည်အစီရင်ခံစာထဲမှာပဲမြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့အစိုးရရဲ့ကိုင်တွယ်ဆောင်ရွက်ပုံတွေကိုဝေဖန်ထားတာလည်းတွေ့ရပါတယ်။လူသားတူပေါ်ကျူးလွန်တဲ့ရာဇဝတ်မှုအထိဖြစ်နိုင်မွယ်ရှိတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနိုင်ငံတော်အဆင့်စုံစမ်းစစ်ဆေးမှုတွေဟာလွတ်လပ်ပြီးယုံကြည်လောက်ပွင့်မရှိတာကြောင့်တရားမျှတမှုရရှိနိုင်မှာမဟုတ်ဘူးလို့လည်းဖော်ပြထားပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးတင်ပြခဲ့တာပါရှင်အခုတော့ပို့အမျိုးသားနိုင်ငံရေးဆွေးနွေးပွဲကအတည်ပြုချက်အကြောင်းတွေကိုတင်ပြပေးပါမယ်ပို့အမျိုးသားနိုင်ငံရေးဆွေးနွေးပွဲကိုဒီရှမ်းပြည်နယ်တောင်ပိုင်းဟိုဘုံမြို့မှာပထမဦးဆုံးအကြိမ်ကျင်းပခဲ့ပြီးတော့ဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့အခြေခံမူ12ချက်ကိုအတည်ပြုခဲ့ကြပါတယ်ဒီအခြေခံမူမှာပြည်နယ်တွေကိုအမျိုးသားအမည်ပထဝီဒေသအမည်နဲ့ပတ်သက်မှတ်ဖို့ပြည်ထောင်စုကခွဲမထွက်ဖို့နဲ့ပြည်နယ်တစ်တွေဖွဲ့စည်းခွင့်ပြုဖို့ဆိုတာတွေပါဝင်ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတော်ကိုမိုးစောကအခုလိုသတင်းပေးပို့ထားပါတယ်ရှင
်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံပါတင်ပြဆွေးနွေးဖို့လူမျိုးအလိုက်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုကျင်းပရမှာပထမဆုံးကြိမ်ပို့အမျိုးသားနိုင်ငံရေးဆွေးနွေးပွဲကိုဒီလ16ရက်နေ့ကနေ20ရက်နေ့အထိ9ရက်တိုင်ကျင်းပခဲ့တာဖြစ်ပါတယ်ဒီဆွေးနွေးပွဲမှာနိုင်ငံရေးစီးပွားရေးလူမှုရေးနဲ့မြေယာကဏ္ဍအလိုက်ဆွေးနွေးခဲ့ကြပြီးနိုင်ငံရေးကဏ္ဍမှာဖက်ဒရယ်စနစ်နဲ့ပတ်သက်တဲ့အခြေခံမူ12ချက်ကိုအတည်ပြုခဲ့ကြပါတယ်။အခြေခံမူ12ချက်အနက်ကအရေးပါတဲ့အချက်တွေကိုပို့အမျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်ဥက္ကဋ္ဌဦးခွန်မြင့်ထွန်းကအခုလိုပြောပါတယ်
။ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုဖွဲ့တဲ့အခါမှာယူနစ်တွေကအမျိုးသားအညီနဲ့ပြည်နယ်တွေပဲဖြစ်ရမှာကြည့်အယူအဆလည်းရှိတယ်။နောက်တစ်ခုကတော့ကျွန်တော်ပထဝီအညီနဲ့ပဲဖြစ်ရမယ်ဒီမျိုးအညီတွေကိုပြောင်းပြီးတော့ပထဝီဉာဏ်နဲ့လည်းမှဲ့မယ်ဆိုတော့ပဲခေါ်အောင်ဆိုတော့အယူအဆလည်းဒါလည်းပြင်းပြထန်ထန်ရှိပါတယ်။အဲတော့ကျွန်တော်တို့အနေနဲ့ကတော့လက်ရှိကျွန်တော်တိုင်းပြည်ငြိမ်းချမ်းဖြစ်စဉ်သွားတဲ့အခါမှာတက်နေတဲ့ပြဿနာကြီးရောပါစေဖို့အတွက်အမျိုးသားပြည်နယ်တွေနဲ့ရောတောက်တကကျွန်တော်ပထဝီအညီပြည်နယ်တွေနဲ့ရောပြည်တော်စုကိုဖွဲ့စည်းဖို့ဆိုတဲ့သဘောထားကိုကျွန်တော်တို့ဆုံးဖြတ်နိုင်ခဲ့ပါတယ
်။ပြည်တော်စုကခွဲထွက်ခွင့်နဲ့ပတ်သက်ပြီးဆုံးဖြတ်ခဲ့တဲ့အကြောင်းကိုအခုလိုဆက်ပြောပါတယ်။
နောက်တစ်ခုကတော့ကျွန်တော်တို့ဒီငြိမ်းချမ်းအင်းဖြစ်စင်မှာကျွန်တော်တို့ပြည်ထောင်စုတွေကနေပြီးတော့ကွဲထွက်မယ်ကွဲမထွက်ဘူးဆိုတဲ့ဟာလည်းကျွန်တော်တို့ ရဲရဲတင်းနဲ့ကျွန်တော်ဆုံးဖြတ်ဖို့လိုတယ်ဒီကြောင့်ကျွန်တော်တို့ကတော့ဒီတော်စုကခွဲမဖြတ်ဘူးဆိုတော့ရဲရဲဆုံးဖြတ်ပြီးတော့မှာအဲဒီတော်စုစနစ်ကိုရဲရဲထူထောင်မယ်ဆိုတော့ဆုံးဖြတ်ချက်ပေါ့လေအဲ့ဒီအရာကျွန်တော်တို့ဒီမိုစီဆိုတဲ့ဒီတော်စုရဲ့ဒီလိုမျိုးတိတ်ပိုင်းကခွဲတဲ့ခြင်းမရှိတရားဆိုအချက်မျိုးလေကျွန်တော်တို့ဆုံးဖြတ်နိုင်ခဲ့ပါ
ဖက်ဒရယ်ပြည်ထောင်စုဖွဲ့စည်းရမှာပြည်နယ်သစ်တွေပေါ်ထွန်းခွင့်ကိုလည်းဆုံးဖြတ်ချက်တရအနေနဲ့ပါရှိသလိုပိုးအမျိုးသားတွေအနေနဲ့ပြည်နယ်ဖွဲ့စည်းရေးအပေါ်အမြင်သဘောထားကိုဥက္ကမြင့်ထွန်းကအခုလိုဆက်ပြောပါတယ်
။အော်ဒီနေ့ပြည်နယ်သစ်များပေါ်ထွန်းခွင့်ဆိုတာကတော့ပိုးအမျိုးသားပြည်နယ်ပေါ်ထွန်းရေးဆိုတာကျွန်တော်လိုလားကြတယ်။သို့တော်လည်းပဲအဲ့ဒီပိုးအမျိုးသားပြည်နယ်ပေါ်ထွန်းရေးဆိုတာကတော့ရင်းရှင်းညီမချက်တရလို့ထားရှိပြီးတော့မှလက်ရှိအခြေခံမှာတော့ကျွန်တော်တို့ဒီနယ်သစ်များပေါ်ထွန်းခွင့်ဆိုရင်ဘူးကိုအရင်ကကြီးဆုံးဖြတ်ဖို့ကတော့အရေးကြီးတယ်လို့အဲ့လိုကျွန်တော်တို့မြင်ပါတယ
်။နိုင်ငံရေးဆိုင်ရာဆုံးဖြတ်ချက်တွေမှာပြည်နယ်လိုက်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းဖို့ဘာသာရေးကိုအခြေမခံတဲ့နိုင်ငံတည်ဆောက်ဖို့ဆိုတာတွေပါဝင်ပါတယ်။စီးပွားရေးဆိုင်ရာဆုံးဖြတ်ချက်မှာတော့မြေယာတွေကိုပြည်သူတွေကပိုင်ဆိုင်ဖို့နဲ့ပြည်နယ်အစိုးရကမြေယာတွေကိုစီမံခန့်ခွဲခွင့်ပြုဖို့ဆိုတဲ့အချက်တွေထည့်သွင်းထားပါတယ်။ပထမဆုံးအကြိမ်ကျင်းပတဲ့ပိုးအမျိုးသားနိုင်ငံရေးဆွေးနွေးပွဲကိုပိုးလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးပါတီတွေလူထုအခြေပြုအဖွဲ့အစည်းစတဲ့အဖွဲ့အစည်းတွေကကိုယ်စားလှယ်650ကျော်နဲ့အတူရှမ်းပြည်နယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ကော်မတီနဲ့အခြားတာဝန်ရှိသူတွေတက်ရောက်ခဲ့ပါတယ်။ကရင်ပြည်နယ်တရင်းသာရီတိုင်းဒေသကြီးတွေမှာကရင်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုဆောင်ရွက်ထားသလိုရှမ်းနဲ့ချင်းပြည်နယ်တို့မှာလည်းဒီရက်ပိုင်းအတွင်းမှာကျင်းပဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မှာတော့လောလောဆယ်အမျိုးသားဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ခွင့်ပြုချက်မရသေးပါဘူး
။ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့ဒီထော်လာကြီးကတိမ်းမောက်လို့ចောင်းသားចောင်းသူတို့ချို့သေဆုံးရတဲ့နောက်ဆက်တွဲသတင်းအကြောင်းကိုတင်ပြပေးပါမယ်။အစိုးရစာမေးပွဲဖြေဆိုဖို့အတွက်ရှမ်းပြည်နယ်မိုင်းကင်မြို့နယ်ဟမ်ငိုင်းတေးရွာအုပ်စုကចောင်းသားចောင်းသူတွေစီးနှင်းလိုက်ပါလာတဲ့ထော်လာကြီးကတိမ်းမောက်မှုကြောင့်တည်ဆုံသွားတဲ့ចောင်းသားចောင်းသူတွေရဲ့မိသားစုဝင်တွေကိုရှမ်းပြည်နယ်အစိုးရကနေထောက်ပံ့ကူညီပေးသွားမှာဖြစ်ပြီးနောက်ထပ်စာမေးပွဲဖြေဆိုရေးအတွက်စီစဉ်ပေးသွားမယ်လို့ရှမ်းပြည်နယ်အစိုးရတာဝန်ရှိသူတွေကပြောပါတယ်။ရှမ်းပြည်နယ်အတွင်းတွာလာရေးခက်ခဲမှုကြောင့်မိမိရဲ့ဒေသမှာပဲကျောင်းမှာပဲဒီစာမေးပွဲဖြေဆိုဖို့လိုလားတယ်လို့ကျောင်းသားမိဘတွေကလည်းပြောပါတယ်။အစိုးရအနေနဲ့ကတော့နောက်နှစ်တွေမှာစာစစ်ဌာနတွေတိုးချဲ့သွားမယ်လို့ပြောဆိုပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ရှမ်းပြည်နယ်တောင်ပိုင်းမိုင်းကင်မြို့နယ်ကအစိုးရစစ်စာမေးပွဲဖြေဆိုဖို့မြို့သက်လာတဲ့ဟန်ငိုင်းအုပ်စုကကျောင်းသားကျောင်းသူတွေစီးနှင်းလိုက်ပါလာတဲ့ထော်လာကြီးကတိမ့်မောက်လို့ကားဆရာပါဝင်ကျောင်းသားကျောင်းသူ9ဦးသေဆုံးပြီး18ဦးသေရန်ရရှိခဲ့ပါတယ်။တောင်ကြီးမြို့ဆေးရုံမှာအရေးပေါ်ဆေးကုသခံရတဲ့လူနာ၄ယောက်ကိုဝန်ကြီးချုပ်ဒေါက်တာလင်းထွတ်အပါအဝင်ရှမ်းပြည်နယ်ဆိုရဖွဲ့တာဝန်ရှိသူတွေကနေဒီကနေ့မှလာရောက်ကြည့်ရှုခဲ့ပြီးတေဆုံးသူတွေပါဝင်ထိခိုက်တန်ရာရသူတွေအတွက်ကူညီထောက်ပံ့သွားမယ်လို့စီမံစည်းပွားဝန်ကြီးဦးစိုးညွတ်လွင်က VUA ကိုပြောပါရတယ်
လူနာအခြေအနေကတော့ခေါင်းထီရဲ့ကလေးလေးယောက်ပါလေ။ခေါင်းထီရောစက်ကန်ဖတ်တော့တယောက်ကတော့ခေါင်းတော့ခေါင်းကဘာမှဟိုဟာမသူယူစိတ်မှုလို့ဘာလို့ကွဲသွားတာမရှိဘူးပေါ့နော်။နောက်တစ်ယောက်ကမနေ့ကစက္ကန့်ထက်ရိုက်တယ်အမွာညီမလေးနှစ်ယောက်ကနံယူးကျိုးသွားတယ်အဲဒါအဲတော်ကြီးကနံယူးကျိုးတဲ့ဥစ္စာကကျိုးပြီးတော့ပေါက်ဆက်မသွားတော့ပါရှိရပါတော့ကျွန်တော်တို့ရှမ်းပြည်နယ်အစိုးရအဖွဲ့ကဒီချင်းုံတက်နေတဲ့ကလေးတွေကို file အားပေးကြည့်ရှုခဲ့တယ်ထောက်ပံ့ရေးမှူးတသိန်းတီပေးခဲ့တယ်ပေါ့နော်လောလောဆယ်ပြေဆုံးသွားတဲ့ကလေးတွေအတွက်လည်းကျွန်တော်တို့ရှမ်းပြည်နယ်အစိုးရထောက်ပံ့ပေးသွားမယ်ပေါ့နော်အဲ့ကျွန်တော်တို့တော့အဲ့မှာဆရာဝန်ကြီးတွေရောဆရာဆရာမတွေရောနတ်မတွေရောအထူးဂရုစိုက်ပြီးပို့မှကြားခဲ့ပါတယ်ခင်ဗျာ
ကားသိမ်းမှောက်မှုတွင်ထိခိုက်တန်ရာပြင်းထန်သူ၄ဦးကိုတောင်ကြီးမြို့ဆေးရုံမှဆေးဝါးကုသခံရပါတယ်။အဲ့ဒီထဲမှာစိုးရင်ရတဲ့လူနာ၂ဦးကိုတော့ဒီကနေ့မှမန္တလေးဆေးရုံကိုပို့ထားရတဲ့အချိန်ဒီမှာရှိနေပါတယ်။ဖေဖော်ဝါရီ20ရက်နေ့ကမိုင်းကင်မြို့နယ်ဟန်ငိုင်းကျေးရွာကကျောင်းသူကျောင်းသား24ဦးဟာအစိုးရစစ်စံမှုဝဲဖြေဆိုဖို့အလားဟန်ငိုင်းနဲ့ပန်ကေတုကြားမှာထော်လာကြီးကသိမ်းမှောက်သွားလို့ကားဆရာပါဝင်ကျောင်းသား9ဦးသေဆုံးပြီး18ဦးသေရန်ရရှိခဲ့ပါတယ်။ဒီဖြစ်စဉ်ကတော့တေဆုံးသူចောင်းသားရဲ့မိဘသူဖြစ်တဲ့မိုင်းကင်မြုတ်ခံစိုင်းသိမ်မိုးအောင်ကအခုလိုပြောပါရယ
်ကျွန်တော်သားလဲပါသွားတယ်လေနော်ဆုံးမဲ့ထဲမှာလေဖြစ်စဉ်ကတော့ဗာမေးပွဲချီဖို့အတွက်ဆိုဒီဟမ်ငိုင်းရွာမှာကျတော့သူတို့ကအလဲကျအလိုမျိုးချောလိုမျိုးတဘောရှိထားတယ်ကကားတို့ဆိုင်ငယ်တို့ပေါ့နော်ဖြစ်တာထော်လာကြီးထော်လာကြီးလေးလုံးထိုးပေါ့အဲ့ဒါကိုပန်ရှင်ကပြောတယ်တဲ့ဒီကြီးကိုပြောတယ်မဟုတ်ဆိုရင်ဘူးကို ูกาเต็มสีชาวบ่เอ้ยแต่ไม่อะไรจ้าเลยสุดแล้วจบวิโรมยาบุสุดวิโรแค่ตอนนั้นกะลีเดือดแต่ข้างหน้าเลยไอ้กงเส้นเนี่ยมาดูว่ากี่อาเชนนะกี่อาเชนเชนโนมาวินเอาเลยแค่ตอนนั้นดูว่าจะเป็นวินเข้าดีละไอ้ผมมาดูว่าลงนั่งเส้นเนี่ยเอาป่าหรอนั่นเนี่ยมาชิดเนี่ยมาจะโดนเนี่ยเอาไปชิ้นดีบ่จะโดนตาเนี่ยจะโดนตาไปหนึ่งชิ้นไม่กันซื้อมาต้องยาวมันเนี่ยส่งได้กี่ลี่ยาวลี่ยาวมาลี่ตันต้องยาวชิดตันเดียวสวยกว่าเดียวส่งได้ง่ายยาวกว่าเลยเลยมาเลยเลยงูสั้นลี่ยาวปูเลยเลยอะไรต้องจีอยู่ทั้งปูอะไร
อันนี้เท่ากับตันยาญาติเสียอู้เลยเลยเสียอยู่มากูตันนี่บีไม่กันเสียอยู่มาเนาะตามมาตันยาญาติต้องอุเบกันนี่เดี๋ยวติดขันนี่ก็เปลี่ยวไปเลยအစိုးရစစ်စမ်းမှုဝဲကိုလာရောက်ဖြေဆိုတဲ့ကလေးတွေဟာလေးတန်းနဲ့ရှစ်တန်းကျောင်းသားတွေဖြစ်ပြီးဟန်ငိုင်းကျေးရွာဥစုကအလကကျောင်းခွဲကနေမိုင်းကင်စာစစ်ဌာနကိုအသွားမှာကာသိမ်းမောက်မှုဖြစ်ပွားခဲ့တာပါဒေသုံးနဲ့ကျောင်းသားမိဘသူဖြစ်တဲ့စိုင်းသိမ်မိုးအောင်ကတော့လမ်းမဆက်သူရေးခက်ခဲတဲ့အခြေအနေကြောင့်ကလေးတွေအနေနဲ့တခြားကျောင်းတွေမှာသွားရောက်စမ်းမှုပွဲဖြေဆိုမဲ့စားကိုကျမ်းမှာပဲဖြေဆိုဖို့လိုလားတယ်လို့ဆိုပါတယ်
ဒီချုပ်နေရာဒီကြတော့လဲတကယ်ကြလမ်းမဆက်သူရေးလဲခက်ခဲတယ်အဲ့ဒါကြောင့်တကယ်လို့ဖြစ်နိုင်တယ်ဆိုတော့တော့ကိုကျောင်းမှာပဲကိုချီချင်းတော့အဲ့လိုမျိုးပေါ့ကလေးတွေလည်းအခုလိုမျိုးခยีဝေးဆိုလည်းတန်းနဲ့ပန့်တချို့ဆိုနေအညာအဲ့ကနေလာတာပဲအဲ့လိုမျိုး
မိုင်းကင်မြို့နယ်ကဟန်ငန်းကျေးရွာဥစုလယ်ရန်ကျောင်းခွဲကိုအခြေခံပညာလယ်ရန်စစ်သုံးမြင့်ပေးဖို့မိုင်းကင်မြို့ပြည်သူ့လွှတ်တော်ကိုဆိုလည်းဆိုင်းဆိုင်မင်းကပြီးခဲ့တဲ့2016ခုနှစ်မှာကျယ်ပွေပြမေးခွန်းတင်တဲ့လွှတ်တော်မှာတင်ပြခဲ့ပေမဲ့လည်းတတ်မှတ်ထားတဲ့ကျောင်းသားရေသွဲမပြည့်မီလို့မသုံးမြင့်ပေးနိုင်သေးကြောင်းအစိုးရဘက်ကနေဖြေကြားထားပါတယ်ဒါပေမဲ့အခုလိုကျောင်းသားတွေတည်ဆုံမှုဖြစ်ပွားပြီးနောက်မှာအလားတူဒီလိုဖြစ်မျိုးမဖြစ်ပွားရအောင်အစိုးရအနေနဲ့စာစစ်ဌာနတွေတိုးချက်သွားမယ်လို့ရှမ်းပြည်နယ်အစိုးရဖွဲ့ဝင်စီမံစည်းဝါးဝန်ကြီးဦးစိုးညွှန့်လင်ကပြောပါတယ
်စာစစ်ဌာနမရှိတဲ့ခါကျတော့ဟိုသွားသွားဖြေဆိုရတဲ့ဒုက္ခပေါ့နော်စစ်စားစိတ်လေးစိတ်ကြီးအဲ့ဒါကိုနောက်နေ့ပြကြရင်စာစစ်ဌာနတိုးချက်ဆောင်ရွက်ပေးသွားမယ်
ရင်သိမ်းမောင်းမှုကြောင့်တည်ဆုံခဲ့တဲ့ကျောင်းသားကျောင်းသူ၄ဦးနဲ့ရင်မောင်းသူတို့အတွက်ထောက်ပံ့ငွေပေးအားရေးအတွက်ရှမ်းပြည်နယ်အစိုးရကနေစီစဉ်နေပါတယ်။အခုလိုကျောင်းသားတွေထိခိုက်တည်ဆုံမှုနဲ့ပတ်သက်ပြီးလေသန်းနဲ့ရှစ်သန်းကျောင်းသားတွေအနေနဲ့အစိုးရစစ်ဆံမှုပွဲဖြေဆိုနေရတဲ့အပေါ်နဲ့ဝေးလံတဲ့စာစစ်ဌာနတွေမှာတွားရောက်ဖြေဆိုနေရတဲ့အပေါ်အခက်အခဲတွေရှိနေတယ်လို့လည်းကျောင်းသားမိဘတွေကနေဝေဖန်ပြောဆိုမှုတွေလည်းရှိနေပါတယ်ခင်ဗျာ
။နိုင်ကွန်းအိမ်တရင်ပေးပို့ခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းဗုဒ္ဓဟူးနေ့ညနေခင်းရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါ။ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00ကနေ 9:00 ခွဲထိထုတ်လွှင့်ပေးသွားမှာဖြစ်ပြီး Asia Set 7 Jodu ကနေဓာတ်ရိုက်ဖမ်းယူကြည့်ရှုနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဓာတ်ရိုက်ကြည့်ရှုနိုင်ပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိင်ကြီးညာပေးပါမယ်ရှင်။
အမေရိကန်မှာတရားမဝင်နေထိုင်နေသူတန်ဖိုးများစွာကိုမူရင်းနိုင်ငံတွေစီပြန်ပို့မဲ့မူဝါဒတွေကိုအမေရိကန်အမိမြေလွန်ကြိုရေးဌာနကချမှတ်လိုက်ပါတယ်။သမ္မတဒေါ်နယ်ထရန့်ပြီးခဲ့တဲ့လကထုတ်ပြန်ထားတဲ့အမိညွှန်ကြားချက်နှစ်ခုကိုဘယ်လိုအကောင့်ထည့်ဖို့မလဲဆိုတာကိုအသေးစိတ်ဖော်ပြထားတဲ့လှုံ့ထုံးလုံနည်းတွေကိုအမိမြေလွန်ကြိုရေးဌာနဝန်ကြီးဂျွန်ကယ်လီကအင်္ဂါနေ့မှာထုတ်ပြန်တာပါ။အရင်သမ္မတဘရက်ကိုဘာမှလက်ထက်တုန်းကတော့ရာဇဝတ်မှုကျူးလွန်ထားတဲ့တရားမဝင်နေထိုင်နေသူတွေကိုပဲဦးတည်ချက်ထားပြီးမူရင်းနိုင်ငံတွေစီပြန်ပို့ခဲ့တာပါ။တရင်ထဏာတို့ဟာဘက်လိုက်ပြီးမမမကန်တဲ့ရင်တွေကိုတမင်ရွယ်ချက်နဲ့ထုတ်ပြန်နေတယ်လို့ဆိုပြီးသတင်းမီဒီယာတွေဟာအမေရိကန်ပြည်သူလူထုရဲ့ရန်သူပဲလို့သမ္မတဒေါ်နယ်ထရမ့်ကတစိတက်ပြောဆိုထားတဲ့နဲ့ပတ်သက်လို့အင်ဂျီတော်ပြောခွင့်ရပုဂ္ဂိုလ်ရှောင်းစပိုက်ဆာကသမ္မတဘက်ကနေကောက်ွက်ပြောဆိုပါတယ်အမေရိကန်အခြေခံဥပဒေပြင်ဆင်ချက်မှာဖော်ပြထားတဲ့အတိုင်းလူလုဆာထုတ်ဖော်ပြောဆိုခွင့်နဲ့သတင်းမီဒီယာတွေရဲ့အခန့်ကဏ္ဍကိုသမ္မတကအထူးလေးစားပါတယ်လို့မစ္စတာစပိုက်ဆာကသတင်းတော်တွေကိုပြောပါတယ်ဒါပေမဲ့ဒီကိစ္စဟာနှစ်ဖက်စလုံးနဲ့ဆိုင်တဲ့ကိစ္စဖြစ်တယ်လို့လည်းသူကပြောပါတယ်နောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ဝန်ရဲ့ဗီဒီယိုမိခွဲအကိုကင်ဂျွန်နမ်တည်ဆုံသွားတဲ့ဖြစ်ရပ်အတွက်တန်မြတ်ရှိတဲ့မြောက်ကိုရီးယားတန်တမန်သူအပါအဝင်နောက်ထပ်မြောက်ကိုရီးယားနိုင်ငံသား၃ဦးကိုစစ်ဆေးမေးမြန်းခြင်းနဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကဒီကနေ့ပြောလိုက်ပါတယ်။နောက်ထပ်တန်မြတ်ရှိထားသူတွေထဲမှာ၃ဦးကမလေးရှားနိုင်ငံဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝန်ဟျန်ကွန်ဆွန်ဖြစ်တယ်လို့ကွာလာလမ်ပူမြို့တော်မှာဒီကနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်မလေးရှားရဲချုပ်ကပြောသွားပါတယ်။ဟောင်ကောင်အချို့ရေမှုဟောင်ဒေါ်နယ်ဇန်းကိုအာဏာအလွဲသုံးဆမှုနဲ့ဟောင်ကောင်တရားရုံးတစ်ခုကထောင်ဒဏ်လ20ချမှတ်လိုက်ပါတယ်။အသက်82နှစ်ရှိပြီဖြစ်တဲ့မစ္စတာဇန်းဟာအစိုးရစီကနေရုပ်တံလုပ်ငန်းလိုင်စင်ရဖို့ကြိုးစားနေတဲ့ဆက်သွယ်ရေးကုမ္ပဏီတစ်ခုရဲ့အဓိကရင်းနှီးမြှုပ်နှံသူတူစီကနေစိန်ငံတိုက်ခန်းတစ်ခုငှားရမ်းဖို့ညှိနှိုင်းခဲ့တာကိုဖုံးကွယ်ခဲ့တယ်လို့အမိန့်ချခံရတာပါခင်ဗျာ။
တရင်ချင်းချုပ်ကိုကိုကျော်ကျော်သိန်းတင်ညာပေးခဲ့တာပါရှင်ဒီညနေ့အစီအစဉ်ထုတ်လုပ်ရမှုကမိုင်းအီတန်စင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Audrey Rigas ဖြစ်ပါတယ်ကျွန်မရှားဖောင်ပါ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုညနေ6:00ခွဲနဲ့9:00အထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်နောက်နေ့ကြာည9:00ကနေ10:00အထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့ line meter 24 25 30နဲ့ 50 နဲ့ line meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ် VOA ကိုအားပေးနားဆင်ကြတဲ့သောတာရှင်တွေအားလုံးကိုကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.